တော်တာရှင်များခင်ဗျာပြီးခဲ့တဲ့ဇွန်လဆန်းဘိန်းကစတင်ခဲ့တဲ့ရခိုင်ပြည်နယ်ကဗုဒ္ဓဘာသာရခိုင်လူမျိုးစုတွေနဲ့အစ္စလမ်ဘာသာဝင်ရိုဟင်ဂျာတွေအကြားတစ်ဖက်နဲ့တစ်ဖက်အကြမ်းဖက်ပဋိပက္ခတွေဟာအခုချိန်ထိဆက်လက်ဖြစ်ပွားနေပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ RFA ကဗုဒ္ဓဘာသာဖုံးတော်ကြီးတွေရခိုင်တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။အခုတခါအဲ့ဒီပြဿနာအပေါ်ပြည်တွင်းပြည်ပရှိမြန်မာမွတ်စလင်တွေရဲ့သဘောထားကိုတင်ပြရမယ်ဆိုရင်ပထမဦးဆုံးရန်ကုန်မြို့မှာအခြေစိုက်တဲ့အစ္စလမ်သာသနာရေးကောင်စီကတွဲဖက်အတူရေမှုဥဝနရွှေရဲ့သဘောထားကိုမေးမြန်းခဲ့ပါတယ်။သူကရခိုင်ပြည်နယ်ကပြဿနာဟာဥပဒေစိုးမိုးမှုမရှိလို့ဆိုပြီးရှုမြင်ပါတယ
်။ရခိုင်ပြည်နယ်မှာဖြစ်တဲ့သတိပက္ခအကအစလည်းဆုံးပေါ့နော်။ဒါရည်ရွယ်မှုပါပဲဥပဒေချိုးဖောက်မှုတွေပါပဲ။ဒီဒေသမှာရှိနေတဲ့ဟိုမှာလူမျိုးစုတွေရှိနေကြ။အဲသူတို့ကိုယ်ွယ်တဲ့ဘာသာတွေအသီးသီးရှိနေကြ။ဒါတွေကတော့ဘာသာရေးတွေမှာကဘာသာတရားတွေအားလုံးကမုံမြတ်တာပါပဲ။ဒါကကိုကျွန်တော်တို့ကဘာသာတစ်ခုနဲ့တစ်ခုကြားမှာဟာလာဆန့်ကျင်ဘက်ဖြစ်တာမျိုးတော့မဟုတ်ဘူးခင်ဗျ။အဲဘာသာရေးကိုလူတွေကဆွဲယူပြီးတော့ဘာသာရေးဘက်ကိုဆွဲတာတော့ရှိကောင်းရှိမယ်။အဓိကအချက်ကတော့ဥပဒေစိုးမိုးမှုမရှိလို့ဖြစ်တာဖြစ်ပါတယ်။ဟိုကျွန်တော်တို့ကျန်တဲ့ဒေသတွေမှာဆိုရင်လည်းအဲ့ဒီလိုပဲဘာသာတစ်ခုနဲ့တစ်ခုကြားမှာတာဟာဇာတာထင်အောင်နေလို့ထိုင်လို့ရပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့တင်ပြချင်တာကတော့အဲ့ဒီဥပဒေစိုးမိုးရေးကိုထိထိရောက်ဆောင်ရွက်ပါဒီတော့တစ်ခါကလည်းဘာသာဝင်သီးသီးကဘာသာတစ်ခုနဲ့တစ်ခုကြားမှာသာသာသာဖြစ်ပြီးချင်းချင်းချင်းအောင်ဆောင်ရွက်ပြီးထိုင်ကြဖို့ပါပဲ
အခုအခါကနေဒါနိုင်ငံမှာနေထိုင်နေတဲ့ WRWAB ခေါ်မြန်မာအမျိုးသမီးအဖွဲ့တစ်ဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်သူအစ္စလမ်ဘာသာဝင်တူဦးဖြစ်တဲ့ဒေါ်မော်လီကမြန်မာနိုင်ငံမှာဘာသာမတူသူတွေအကြားအတူရှင်တွဲနေထိုင်ရေးကိုဖျက်ဆီးနေတဲ့သူတွေရှိတယ်လို့ပြောပါတယ်
မွတ်စလင်တွေဆိုတဲ့ခေါင်းစဉ်ရဲ့အောက်မှာလူတွေကတိုက်ခိုက်ပြောဆိုပြီးတော့စာရီရေးသားကြတယ်အဲတချို့ဆိုဂျာနယ်တွေမှာတောင်ပါတယ်ဘုန်းကြီးယဟန်တချို့တွေလည်းပါလာတဲ့အခါကျတော့ဒါရီယာတကယ်တွေးကြည့်မယ်ဆိုလို့ရှင်ကျမတို့နိုင်ငံမှာအတူရှင်တွဲနေထိုင်ရေးကိုပြက်ပြားအောင်တွေးထိုးစမ်းနေကြတဲ့သဘောလို့လည်းကျမမြင်တယ်နောက်အစိုးရဘက်အနေနဲ့ကလည်းတိုင်းပြည်မငိမ့်မသက်ဘူးဆိုတာပြချင်တာကတမျိုးနောက်တစ်ခုကတက်မတော်ကအရေးကြီးတယ်တက်မတော်ကသာလျင်ဒီဟာတွေကိုဆောင်ရွက်နိုင်တယ်လုံချုံရေးကိုပေးနိုင်နေဆိုတဲ့တက်မတော်နာမည်ကောင်းရဖို့လဲလုပ်နေတဲ့ပုံစံတစ်ဖက်ကလည်းမြင်ရပ
ါကနေဒါနိုင်ငံမှာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွတ်မြောက်နယ်မြေရဲ့ဥက္ကဋ္ဌလည်းဖြစ်အစ္စလမ်ဘာသာဝင်တဦးလည်းဖြစ်တဲ့ဦးအောင်တင်ကရခိုင်ပြည်နယ်ကပြည်ပခါတွေကိုပိုပြီးကြီးထွားအောင်လှုံ့ဆော်ပေးနေသူတွေကိုထိထိရောက်ရောက်အရေးယူပေးဖို့လိုအပ်ပါတယ်လို့ပြောပါတယ်
ဒီဖွဲ့စည်းပုတ်ချုပ်ပုံအခြေခံဥပဒေမှန်မြမှာလေအစ္စလမ်ဘာသာဒီမြန်မာပြည်မှာရှိတဲ့မြန်မာနိုင်ငံတော်မွတ်စလင်တွေကိုယ်ွယ်တဲ့ဘာသာဖြစ်တယ်ဆိုအတိအမှတ်ပြုထားတဲ့ဘာသာဒီနေ့ဖြစ်နေတဲ့ရခိုင်ပြည်ကပြဿနာသုံးသပ်ရင်တော့အစ္စလမ်ဘာသာအဒီဘာသာဝင်တို့မိန်းမတွေကလေးတွေတက်ကြီးရွယ်တွေဒါလူသားချင်းစာနာမှုဒီလူတွေကဒီမြန်မာပြည်ရဲ့ဥပမာနေနေတရားဝင်အဖြစ်နေနိုင်တဲ့လူတွေဆိုဒါတွေကကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုတွားမှာလားကြီးငြိမ်းတဲ့လူဖွဲ့စည်းကိုတွားမှာလားဒါမှမဟုတ်ကျွန်တော်တို့ကကျွန်တော်အချင်းချင်းတပ်ပေါ်ကြီးကျွန်တော်တို့ဖန်တီးနေတာလားဆိုဒီအတိုင်းဆိုရင်တော့ကျွန်တော်တို့နိုင်ငံကတော့အန်တရင်လေးစရာကောင်းနေပြီဒါကိုသက်ဆိုင်ရာနိုင်ငံကောင်းဆောင်တွေလူမျိုးရေးဖွဲ့စည်းကောင်းဆောင်တွေလက်ရှိဦးသိမ်းဆိုင်ဆိုရာတွေဒါကိုတော့လေးလက်နဲ့စဉ်းစားပြီးတော့ချုပ်စော်ပေးတဲ့လူတွေကိုထိထိရောက်ရေးဖို့လိုမယ်လို့ကျွန်တော်ပြောချင်တယ်ဗ
ျကိုလိုနီခေတ်အတွင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကဘဂတရဲ့ပထမဦးဆုံးဥက္ကဋ္ဌဖြစ်ခဲ့တဲ့အစ္စလမ်ဘာသာဝင် UMA ရာရှိရဲ့သားဖြစ်သူအခုအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့ဦးဘီလာရာရှစ်ကရခိုင်ပြည်နယ်ကရိုဟင်ဂျာတွေဟာတိုင်းရင်းသားမဟုတ်ပေမဲ့နိုင်ငံသားအဖြစ်တော့အသိအမှတ်ပြုသင့်တယ်လို့ပြောပါတယ်
။နှစ်ဖက်စလုံးကမားတာပါတယ်လေ။ဥပဒေနဲ့ပတ်သက်နေတယ်လေ။ရိုဟင်ဂျာတွေအနေနဲ့လည်းအမားတော့တိုင်းရင်းသားမဟုတ်ပါဘူး။တော်တော်ကြားရင်လည်းစိတ်ဆိုးရင်စိတ်ဆိုးမှာပဲ။ဒါပေမဲ့ရိုဟင်ဂျာအနေနဲ့နိုင်ငံသားတော့တိမပြုဖို့လိုပါတယ်။ဘင်္ဂလားဒေ့ရှ်ကနေဝင်လာတဲ့တချို့ရှိပါတယ်ဒါမဲ့အများတော်တော်နည်းပါတယ်အခုရှိနေတဲ့ရိုဟင်ဂျာတွေကဟိုရောက်တာတော်တော်ကြာပါပဲနှစ်ပေါင်းများပြီစစ်တဇန်ရှစ်တော့ရဖို့ကောင်းတယ်လို့အင်္ဂါပြောနေတာသူကအနေနဲ့မှားနေတာကအဲ့လိုမျိုးနိုင်ငံကဘယ်သူကခိုးပြီးဝင်ပါလဲမောကောက်ကတွေပြောနေတာပမာနိုင်ငံက economically backward ဖြစ်တော့ပမာပြည်မှာရှိတဲ့ကလေးတွေတောင်မှအလုတ်ပြည့်ပြည့်စုံစုံမရှိဘူးမလုံးနိုင်ဘူးအဲ့ဒီလိုမျိုးတိုင်းပြည်ကိုဘယ်သူကခိုးဝင်ပါလဲလို့အဲ့ဒါပြောနေတာ
ဒါတွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ ဗုဒ္ဓဘာသာရခိုင်လူမျိုးစုတွေနဲ့အစ္စလာမ်ဘာသာဝင်ရိုဟင်ဂျာတွေအကြားဖြစ်ပွားနေတဲ့ပြိပခါတွေနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကမြန်မာမွတ်စလင်တွေရဲ့အမြင်သဘောထားတွေဖြစ်ပါတယ်ခင်ဗျာ။